တရုတ်နိုင်ငံဘေကျင်းမြို့တော်မှာအပူချိန်သတိပေးချက်ကိုဒီနေ့တောက်ကြနေမှာအမြင့်ဆုံးအနီအောင်ဆင့်သတ်မှတ်လိုက်ပါတယ်။ဒီနေ့နေ့လယ်ကမြို့တော်ရဲ့နေရာတော်တော်များများမှာအပူချိန်ဟာ40ဒီဂရီဆယ်စီယပ်ဖာရင်ဟိုက်နဲ့ဆိုရင်104အထိဖြစ်သွားတယ်လို့တရဝင်းတိုင်းတာရဲဌာနကထုတ်ပြန်ပါတယ်။အခုလိုအပူချိန်40ဒီဂရီဆယ်စီယပ်ကျော်နှစ်ရက်ဆက်တိုက်ဖြစ်နေတာဟာနှစ်ပေါင်း90ကျော်အတွင်းပထမဆုံးဖြစ်တယ်လို့အကြီးတန်းမိုးလေဝသဌာနတာဝန်ရှိသူကပြောပါတယ်။ဇွန်လ22ရက်ကြာသပတေးနေ့ကတော့ဂျွန်လာရဲ့အပူဆုံးရက်စံချိန်ကိုချိုးပြီး 41.1 ဒီဂရီဆယ်စီယပ်ဖြစ်ခဲ့ပါတယ်။1962ခုနှစ်ကတင်ခဲ့တဲ့အပူဆုံးစံချိန်ကတော့ 40.6 ဒီဂရီဆယ်စီယပ်ပဲရှိပါတယ်။တချို့နေရာတွေမှာလေအေးပေးဆက်တွေအိမ်တိုင်းဖွင့်ကြလို့မီးပြတ်တဲ့အထိဖြစ်ခဲ့ပါတယ်။အခုလိုတရုတ်နိုင်ငံဘေကျင်းမြို့တော်မှာအပူချိန်သတိပေးချက်အမြင့်ဆုံးထုတ်ပြန်ထားရတဲ့အချိန်မှာကဘာကြီးပူနွေးလာပြီးရာသီဥတုဖောက်ပြန်မှုကိုတားဆီးနိုင်ဖို့ပြင်သစ်နိုင်ငံမှာပြုလုပ်တဲ့ထိပ်သီးညီလာခံမှာကမ္ဘာနိုင်ငံတွေကဆွေးနွေးနေကြပါတယ်။ဖွံ့ဖြိုးဆဲနိုင်ငံတွေမှာရာသီဥတုဖောက်ပြန်မှုလုပ်ဖို့တုံ့ပြန်နိုင်မှုတစ်တောတွေကိုကာကွယ်ဖို့အတွက်လည်းဆွေးနွေးနေကြပါတယ်ရှင်။